ဝေစီဝါကြောင့်ထုတ်ပယ်ခံခဲ့ရတဲ့ရဲတပ်ဖွဲ့ဝင်ဟောင်းတဦးကထိုင်းနိုင်ငံအရှေ့မြောက်ပိုင်းကမူကြောကြောင့်တစ်ခုကကလေးတငယ်တွေကိုအစုလိုက်အပြုံလိုက်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံအတွင်းဝေစီဝါသုံးဆွဲမှုတွေကိုအများဆုံးနိုင်နင်းဖို့ထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်ဦးချာကအမိန့်ပေးလိုက်ပါတယ်အခုလိုမျိုးကလေးတငယ်တွေကိုတိုက်ခိုက်ခံရမှုတ နဲ့တင်းတင်းကြပ်ကြပ်ကိုက်တွဲဖြစ်ရှင်းပေးဖို့တောင်းဆိုမှုတွေဖိအားပေးမှုတွေထွက်ပေါ်လာခဲ့တာပါ။အောက်တိုဘာလ10ရက်နေ့ကချင်းမှန်ပြည်နယ်အမှတ်9ဒေသမှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ရဲတပ်ဖွဲ့ကဒုတိယဗိုလ်ချုပ်ကြီးပီယာတော်ဝီချိုင်းကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ဟုတ်ကဲ့ပြီ။ဆက်ပြီးသားတို့ကလည်းဒီကနေ့သာကျပါသေး။ကျောင်းဖို့ဖို့လာ
။အခုရက်ပိုင်းအတွင်းမှာစိတ်ကြွစည်းပြား8.6တန်းကိုဖမ်းမိခဲ့ပါတယ်။ဝိရစေဝါပြန့်နှံ့မှုနဲ့ရာဇဝတ်မှုတွေကြောင့်လူအဖွဲ့အစည်းကိုထိခိုက်စေပြီးနိုင်ငံတော်အတွက်ကြီးမားတဲ့ထိခိုက်နစ်နာမှုတွေဖြစ်စေခဲ့တယ်ဆိုပြီးပြောသွားပါတယ်။မူရစေဝါရောင်းဝယ်ဖောက်ကားမှုတွေကိုအရှိန်အဟုန်နဲ့ဖမ်းဆီးနိုင်ရေးမူဝါဒချမှတ်ပြီးစီမံချက်ထားပြီးဆောင်ရွက်နေတယ်လို့လည်းပြောဆိုသွားပါတယ်။ဒါအပြင်ချင်းမှန်ချင်းရိုင်ဒေသတွေဘက်ကနေဝင်လာတဲ့မူရစေဝါတွေကိုလည်းအစွမ်းကုန်တားဆီးဖို့လှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်။အောက်တိုဘာလ9ရက်နေ့ကပဲဝေးရိုက်စစ်စေးရေးဂိတ်မှာကုန်တင်ကားနှစီးရဲ့အောက်ပိုင်းမှာအံဝက်လုပ်ပြီးတည်ဆောင်လာတဲ့မက်တာဖက်တမင်း18ဆေးပြားနှစ်တန်းခန့်တန်ရရှိသူ2ဦးဖမ်းမိခဲ့တယ်လို့လည်းဆိုပါတယ်ဒီရက်ပိုင်းမှာပဲစိတ်ကြွဆေးပြား8တန်းကျော်နဲ့မူရစ်ကုန်ကူးသူ4ဦးကိုဖမ်းမိခဲ့တယ်လို့လည်းပြောသွားပါတယ်ထိုင်းနိုင်ငံမြောက်ပိုင်းနေဆက်ဒေသကနေနေ့စဉ်စိတ်ကြွဆေးပြားအနည်းဆုံးတန်း280လောက်မူရစ်ဆေးဝါးထုတ်လုပ်သူတွေကတင်ပို့နေတဲ့အကြောင်းထိုင်းတရားရေးဝန်ကြီးဆမ်ဆက်ကပြောဆိုခဲ့တာကိုမနေ့ကထုတ်တဲ့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။ထိုင်းနယ်စပ်အပြင်နေရာအနှံ့ပြန့်ကျဲနေတဲ့စစ်ရုံ9ခုလောက်ရှိပြီးစိတ်ကြွစေးပြားအများအပြားထုတ်လုပ်နေတဲ့အကြောင်းဝင်းကြီးဆမ်ဆက်ကပြောပေမဲ့မြန်မာနိုင်ငံဆိုတဲ့နာမည်ကိုတော့ထည့်သွင်းပြောကြားသွားခြင်းမရှိပါဘူး။ဒါပေမဲ့လည်းစိတ်ကြွစေးပြားစစ်ရုံတွေဟာမြန်မာနိုင်ငံဘက်ချမ်းမှာဆိုပြီးထိုင်းသတင်းစာကရေးပါတယ်။ကိုက်ယောဂါကူးစက်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအတုံးချပြီးမြန်မာနိုင်ငံနေကြာရွှေတရီကံဘက်မှလက်နက်ကန်ရာဇဝတ်ခိုင်းတွေကမူရစ်စေဝါးတွေပို့ပြီးတော့ထုတ်ဝေဖြန့်ချီနေတဲ့အကြောင်းကုလသမဂ္ဂမူရစ်စေဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးအဖွဲ့ UNODC ရဲ့ပြောဆိုချက်ကိုလည်းသတင်းစာကကိုးကားထားပါတယ်။မူရစ်စေဝါးတွေကိုဝါလက်နက်ကန်အဖွဲ့တွေထိန်းချုပ်ရာဒေသတွေမှာထုတ်လုပ်နေတာလို့လည်းနောက်ထပ်ဘန်ကောက်ပို့သတင်းတပုတ်မှာဖော်ပြပါတယ်။ပြီးခဲ့တဲ့အပတ်ကထိုင်းနိုင်ငံမြောက်ပိုင်းမူဂျိုကျောင်းတစ်ခုမှာတနက်ကန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးကလေးငယ်21ယောက်အပါအဝင်38ယောက်သေဆုံးခဲ့ပြီးထိုင်းနိုင်ငံအတွင်းမူရစ်စေဝါးနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးပြဿနာကိုအများကအာရုံစိုက်လာကြတာလည်းဖြစ်ပါရဲ့ရှင်။